မြန်မာစစ်ကောင်စီတပ်တွေနဲ့ KNU ကင်းမျိုးသားစီးအောင်တပ်တွေကြားတိုက်ပွဲကြောင့်မလို့ကြီးရွာသား2500လောက်ဟာထိုင်းနေဆက်ဖြတ်ကျော်ပြီးတော့ထိုင်းနိုင်ငံတွင်းမှာခုလုံရောက်ရှိလာတယ်လို့ထိုင်းစစ်တပ်ရရှိသူက AP သတင်းဌာနကိုပြောပါတယ်။ရာနိုင်ချီအဲ့ကြီးရွာသားတွေဟာတောင်ရင်းကိုဖြတ်ပြီးတော့ထိုင်းနိုင်ငံမဲဆောက် KNU တဲကိုဒီဇင်ဘာလ16ရက်နေ့ကလေးကရောက်ရှိလာကြတာဖြစ်တယ်လို့ထိုင်းနေကြားဆောက်တပ်တွေကအဲ့မှာလူယုံကြီးဆောက်ယူပြီးနေတာကိုလည်းတွေ့ရပါတယ်။ဒီသက်ကလူပြောရတော့ထိုင်းနိုင်ငံတဲကိုလက်နက်ကြီးနှလုံးကြောက်ခဲ့ပြီးတော့အဲ့ဒါဒီကြံခင်းတချို့ပျက်စီးသွားတယ်လို့ AP သတင်းမှာရေးပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့အဲ့ဒီဒုက္ခသည်တွေကိုကျောင်းတစ်ခုမှာယာယီနေရာချထားပေးပြီးတော့အစာရေစာပါဝင်လူသားချင်းစာနာမှုအကူအညီတွေလည်းပေးထားပါတယ်။အဲ့ဒါပြင်သူကိုကိုဗစ်ရောဂါပိုးစစ်ဆေးမှုတွေလည်းလုပ်ပါတယ်။အခုလိုမျိုးလူတွေအဆုလိုက်ပြုံလိုက်ထွက်ပြေးရတာမျိုးကိုပြီးခဲ့တဲ့ April အတွင်းကလည်းဖြစ်ခဲ့ပြီးတော့အဲ့ဒီတော့ကတော့ကရင်တိုင်းသားနေမြေတဲကိုမြန်မာစစ်ကောင်စီကလေရင်နဲ့လေကြောင်းတိုက်ခိုက်တာကြောင့်ဖြစ်ပါတယ်။အဲ့ဒီတော့ကသူတို့ကထိုင်းနိုင်ငံတွင်းမှာယာယီခုံလုံးနဲ့ပြေးခဲ့ပြီးဒီနောက်မှာတော့မြန်မာပြည်ဘက်ကိုပြန်ပို့ခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာစစ်တပ်ကအာဏာသိမ်းပြီးတော့ငင်းငယ်တဲ့ဆန္ဒပြမှုတွေကိုစစ်တပ်ကကြမ်းဖက်နှိမ်နင်းခဲ့တဲ့အတွက်တကြွလှုပ်ရှားသူတွေလွတ်တော်မှတ်တွေအတော်များများငေစက်ကိုတိရှောင်ပြီးတော့တန်းသားလက်နက်ကင်ဖွဲ့စည်းထိန်းချုပ်ရာဒေသတွေစီကိုခုံလုံးရောက်ရှိလာကြတာဖြစ်ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တကြွလှုပ်ရှားတဲ့ PDF ဒေသကံကာကွယ်ရေးဖွဲ့တွေကိုအဲ့ဒီဒေသတွေမှာစစ်တပ်နဲ့ဖောက်ခွဲတဲ့နယ်တွေပြီးနေတဲ့ဆိုပြီးတော့ဆက်ဆဲတာတွေရှိပါတယ်။ဒီကောက်ကူဒေတာတိုက်ပွဲတွေကြောင့်မလို့ထိုင်းနိုင်ငံတေကိုထွက်ပြေးခုံလုံးတွေရှိသလိုပဲဒေတာချင်းပြစ်ခတ်မှုတွေဆက်ဖြစ်နေတာမို့လို့ဒေသခံတော်များများဟာနေဆက်မပြတ်နိုင်ပဲတောင်းရင်းမြင့်နာအနီးတစ်ဝိုက်တောတောင်တွေထဲမှာလှည့်လည်ကူအောင်နေကြတယ်လို့လည်းဒေသခံတွေကပြောဆိုပါတယ်ခင်ဗျ